စံပြေနဲ့အစီအမြောက်ပိုင်းကိုကန်ဒေတာတွေမှာအစိုးရတက်နဲ့လေးလကြော်ကြာတိုက်ပွဲဖြစ်ပွားခဲ့တဲ့ပြီးတဲ့နောက်ဒီကနေ့ကစတင်ပြီးတစ်ဖက်သက်စစ်ရက်ဆဲကြောင်းကိုကန်တပ်ဖွဲ့ကဒီကနေ့ကြီးညာလိုက်ပါတယ်အခုလိုကြီးညာတာဟာပြဿနာတွေကိုငြိမ်းချမ်းစွာဖြေရှင်းလိုတာစစ်ကြောင့်ပြည်သူတွေဒုက္ခရောက်နေရတာကိုငက်ကွက်ထောက်ထားမှုနဲ့အတူရွေးကောက်ပွဲကျင်းပနိုင်ရေးစတဲ့အချက်တွေပါဝင်တယ်လို့ကိုကံအဖွဲ့ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကိုကံဒေတာစစ်ပွဲဟာဖေဖော်ဝါရီလ9ရက်နေ့ကစတင်ပြီးနှစ်ဖက်အထူးခိုက်အကြဆုံးများစွာနဲ့လေးလကျော်ပြင်းပြင်းထန်ထန်တိုက်ခိုက်ပြီးတဲ့နောက်မြန်မာအမျိုးသားဒီမိုကရက်တစ်တပ်ဖွဲ့ MNDAA ကကိုကံတက်ကဇွန်လ10ရက်နေ့ည12နာရီကစပြီးတစ်ဖက်သက်အပြစ်ခတ်ရစဲကြောင်းကြေညာလိုက်တာဖြစ်ပါတယ်ဒီလိုတစ်ဖက်သက်ပြစ်ခတ်ရစဲရတဲ့အကြောင်းကို MNDAA ကိုကန်တက်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကအခုလိုပြောပါတယ
်အကြီးကတော့ပြဿနာတွေကိုငြိမ်းချမ်းတဲ့ဒီကန်းနဲ့သွားကျင်တယ်လို့ပါကျွန်တော်ဒီဟိုကပေါ့လေးလာကျော်ဖြစ်ဖြစ်ပြီးသူပြောပြတာကအဲဒီတော့သူတကယ်ကျွန်တော်ဒေတာတွေကဒီလူစုတွေနဲ့တော်တော်လေးတွန်းတာတော့ဒီကဒီနေ့မှရွေးကောက်ပွဲလည်းရှိမယ်လို့ကြားရပါတယ်သိရပါတယ်ကျွန်တော်ဒီကျွန်တော်ရဲ့တိုက်ပွဲချောင်းမလို့အဲ့ဒီရေကွယ်တူကူကပေါ့ပြည့်ပြည့်တော်တော့အဲ့ဒါပဲဖြစ်မှာကျွန်တော်စိုးရိမ်ပါတယ်အဲ့ဒါလည်းတစ်ချက်ပေါ့ဟုတ်တယ်ပ
ါ MNDAA ကထုတ်ပြန်တဲ့ကြေညာချက်မှာတော့တရုတ်အစိုးရကတရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်ပြင်းပြတဲ့တောင်းဆိုမှုကြောင့်ရစဲတာဖြစ်ကြောင်းလည်းဖော်ပြပါတယ်ဦးထွန်းမြတ်လင်းကတော့တရုတ်အစိုးရကမီဒီယာတွေကတစ်စင်သူတို့သဘောထားကိုဖော်ပြခဲ့တာလို့လည်းပြောပါတယ
်ဟာအဲ့ဒါကတော့အဓိကမီဒီယာတွေပါပါတော့မီဒီယာတွေဟော TV ဟော Internet တို့ဒီမီဒီယာတွေမှာသူတို့ခဏခဏပြောပါတယ်။အာဒီနေဆက်ဒီငင်ကိုဆက်ပေါ့ဗျာ။အဲ့ဒါကြောင့်မဟုတ်ပါ။ကျွန်တော်အဲ့လိုဖိတ်ရရချင်းဖြစ်ပါတယ
်။ကိုကန်တက်ဖွဲ့ကတစ်ဖက်သက်စီရဲဆဲလိုက်ပြီးမဲ့မိမိကိုယ်ကိုကာကွယ်တဲ့အခွင့်အရေးကိုဆက်လက်စုပ်ကိုင်သွားမယ်လို့လည်းကြီးညာချက်မှာဖော်ပြပါတယ်။ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာကရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကတော့တိုက်ပွဲတွေငြိမ်သက်သွားရင်ကိုကန်ဒေတာမှာရွေးကောက်ပွဲကျင်းပနိုင်မှာဖြစ်ကြောင်းအခုလိုပြောပါတယ်။
တိုက်ပွဲမဖြစ်တော့ဘူးဆိုတော့ရေကောက်ပွဲကတခြားပေါက်လို့နေပါတယ်သူတို့ကမဖြစ်တော့ဘူးဆိုရင်တော့အေးသွားပြီပေါ့သူတို့ကရက်လိုက်ပြီဆိုရင်အေးပြီပဲသူတို့စကားပန်ရင်ပေါ့နော
်ကွန်လုံမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဟော်ရှောက်ချန်းကတော့တဖက်သက်စစ်ရဲဆဲတဲ့အပေါ်အခုလိုပြောပါတယ
်ကြောက်တယ်ပြောတာပြောတာလည်းရှိရတယ်ဒီကောင်တွေကတော့တက်တော့ဆိုတော့သူကမနေလို့ပြက်တာနော်အဲ့လိုပဲကြီးညာဘူးပို့ပို့ကြီးညာဘူးဆိုလည်းပဲတော့ပြက်တယ်လို့လေအားမကြချာ
ကိုကန်တပ်ဖွဲ့နဲ့နီးစပ်တဲ့ဝါပြည်သွေးစည်းညွံ့ညွေးတပ်ဖွဲ့ UWSA ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကတော့တဖက်သက်အပြည့်ရဲ့အကြောင်းကြေညာချက်အပေါ်အခုလိုတုံ့သက်ပါတယ်
။သူတစ်ဖက်ကသူဟာကြေညာလိုက်ပြီဆိုရင်နောက်တစ်ဖက်ကကြည့်ရမှာပဲ။ဒါလိုသဘောထားလေဆိုတော့ဒီဟာတော့ပြည်ဖွဲ့ရဲ့သွန်အားလည်းရှိပါတယ်။နောက်တန်းကြီးရဲ့ဒီဘာလုံးကိစ္စလေးတွေမှာပေါ့ဆင်းရဲပြီးတော့ဖြည့်ရှင်းမှုကြီးလာကစီးမွေးတို့ဘာလို့ညာလို့အလုံးမဟုတ်လား။
ကိုကန်တပ်ဖွဲ့ကအခုလိုတဖက်သက်အပြစ်ခတ်ရစဲကြောင့်ကြေညာချက်ထုတ်ပြန်ချိန်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလော်ခီလာထေတိညီလာခံကနေတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ကိုလက်နက်ကိုင်အဖွဲ့အလုံးပါဝင်မှလက်မှတ်ရေးထိုးမယ်လို့ဆုံးဖြတ်ထားချိန်နဲ့ဒေါ်ဆန်းစုကြည်တရုတ်နိုင်ငံကိုတွားရောက်ချိန်တို့နဲ့တိုက်ဆိုင်နေပါတဲ့လေးလာကျော်ကြာမြင့်ခဲ့တဲ့ကိုကန်စစ်ပွဲအတွင်းမှာတိုက်ပွဲပေါင်းအနည်းဆုံးအကြိမ်250ကျော်ဖြစ်ပွားခဲ့တယ်လို့အစိုးရဘက်ကရရှိစစ်သည်120ကျော်ကြာဆုံးပြီး350ကျော်ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းနဲ့ကိုကန်တပ်ဖွဲ့ဘက်ကအလောင်း90ကျော်နဲ့လူ20ကျော်ဖမ်းဆီးရမိကြောင်းမြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲကာလအတွင်းမှာအရသာပြည်သူ100နီးပါးထိခိုက်သေဆုံးခဲ့တယ်လို့9000လောက်ဟာနေရာဆုံးခွာပြီးတရုတ်နိုင်ငံဘက်ကိုတင်းရှောင်နေရပါတယ်။